ဒီနေ့မြန်မာနိုင်ငံကိုရောက်ရှိလာခဲ့တာကဘယ်လိုရည်ရွယ်ချက်နဲ့ပါလဲရှင့
်အဲကျွန်တော်တို့ပေါ့နော်မြန်မာနိုင်ငံလူသားသမဂ္ဂများအဖွဲ့ချုပ်အနေနဲ့ကတော့ကျွန်တော်တို့သမ္မတကြီးဦးသိန်းစိန်နဲ့သူအစိုးရကပါလီမန်ကပေါ့နော်သူတို့ကပြည်ဝင်ပြောင်းလဲလုပ်ငန်းတွေလုပ်နေတယ်အဲ့ဒီလုပ်ငန်းတွေနဲ့ပတ်သက်လို့ပေါ့ကျွန်တော်တို့ကတော့ဒါဆိုရင်တော့ဒါတကယ်ပြောင်းလဲပြည်ဝင်ပြောင်းမှုလုပ်နေတဲ့ကိစ္စဖြစ်တယ်ကျွန်တော်တို့လည်းတတ်နိုင်တဲ့ဘက်ကပါဝင်ပြီးတော့ဥပဒေလုံးဆောင်မှုရှိတဲ့ဆက်နေထက်နဲ့ကျွန်တော်ဆွေးနွေးကြပါတယ်အဲ့ဒီဆွေးနွေးတဲ့နောက်ပိုင်းမှာတော့ကျွန်တော်ကိုပြန်လာဖို့ခွင့်ပြုတဲ့အတွက်ကြောင့်ကျွန်တော်တရားထားဖြစ်ပါတယ်ခင်ဗျာ
ပါရီစပြီးလှုပ်ဆောင်သွားမယ်လို့စီစဉ်ထားတာမျိုးရှိပါလဲရှင
့်ကျွန်တော်လုပ်ခဲ့တဲ့နှစ်20ကျော်လုပ်ခဲ့တဲ့လုပ်ငန်းကတော့ကျွန်တော်လုပ်သမားသမဂ္ဂတွေကိုကျွန်တော်အားရှိအောင်လုပ်ဖို့ကိစ္စလုပ်သမားသမဂ္ဂတွေပေါ်ထွန်းရေးကိစ္စတော့လုပ်သမားသမဂ္ဂတွေကဒီဝေဆိုင်ရာအဆင့်မှီပြီးတော့ကျွန်တော်တို့ဒီဝေဆိုင်လုပ်သမားသမဂ္ဂနဲ့ကျွန်တော်တန်းတူကိုလုပ်လုံနိုင်တဲ့ကိစ္စအဲ့ဒါတွေကိုကျွန်တော်တို့တော့ဦးစားပေးလုပ်လုံမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအခုလောလောဆယ်မှာပေါ့လေဒီပြည်တွင်းမှာကဒီမြေယာတိမ့်မှုတွေနောက်အလုတ္တမဆန္ဒပြမှုတွေဖြစ်နေတဲ့နောက်ဥဆောင်သူတွေကိုလည်းဖမ်းနေအလုတ်ထုတ်တာတွေဖြစ်နေတယ်အဲ့ဒီပေါ်မှာလေဆရာအနေနဲ့ဘယ်လိုများပြောချင်ပါလဲရှင
်အဲကျွန်တော်တို့ကတော့ comparatively ပေါ့နော်ဟိုရှင်ပြီးတော့ကြည့်ပြီးတော့ပြောဖို့လိုပါတယ်ပြီးခဲ့တဲ့နှစ်တုန်းကဆိုလို့ရှိရင်ဒီချိန်မှာအလုတ္တမတွေတောင်းဆိုတိုက်ပွဲမှုတွေရှိတယ်အဲ့ဒီချိန်မှာလူမသမဂ္ဂတွေမှတ်ပုံတင်ကြားထားပြီးတဲ့လူမသမဂ္ဂတွေမရှိသေးဘူးနောက်တစ်ခါကျွန်တော်တောင်းဆိုတိုက်ပွဲလုပ်တဲ့ခါမှာလည်းကျွန်တော်တို့ကမကျေနပ်ချက်တွေကိုကျွန်တော်တို့ကကိုယ်သက်ဆိုင်ရာဝန်ထမ်းကပြောလေမီဒီယာလွတ်လပ်တင်လို့ရတာတွေမရှိသေးဘူးအခုကြည့်မယ်ဆိုလို့ရှိရင်တော့ကျွန်တော်မှတ်ပုံတင်ကြပြီးသားမှတ်ပုံတင်ပြူပြီးသားအစိုးရဖွဲ့တွေရှိတယ်နောက်တစ်ခါဒီမီဒီယာနဲ့ပတ်သက်ပြီးတော့ဒီတောင်းဆိုတိုက်ပွဲကဘာကြောင့်ဖြစ်တာလဲဘယ်လိုဖြစ်တာလဲဘယ်လိုဖြေရှင်းဖို့ကြိုးစားနေတယ်ဆိုတာဟာတွေကိုကျွန်တော်မီဒီယာမှာကျွန်တော်ပုံဝင်နေပြောလို့ရတယ်အနေထားရှိတယ်နောက်တစ်ခါအစိုးရကိုယ်တိုင်ကလည်းသူသက်ဆိုင်ရာဝန်ကြီးဌာနတွေကပဲလို့ပေါ့နော်ဒီလိုရလို့ရှိရင်မေးလို့ရှိရင်ပြန်ဖြေတဲ့နေထားရရှိတယ်ကျွန်တော်ကအခုမြေသိမ်းတဲ့ကိစ္စတွေပြဿနာတွေရှိနေတယ်။အနောက်လဲရှိအောင်ပါပဲ။ဒါပေမဲ့တင်ပြမှုကိုကျွန်တော်တို့အများကြီးလွတ်လပ်လာတယ်။အများကြီးနေရာရလာတယ်ဆိုတဲ့ဟာကိုကျွန်တော်ကမြင်တာကိုကျွန်တော်အားရတယ်။နောက်ထပ်တစ်ခါကျွန်တော်တောင်းဆိုတက်ပွဲလုပ်တဲ့နေရာမှာပုံပြီးစနစ်ကျလာတယ်။လုပ်တဲ့နည်းစနစ်တွေကအများကြီးတက်လာတယ်ဆိုတော့ကျွန်တော်ကတုံ့တက်ပါတယ်ခင်ဗျာ
။ဆိုတော့အခုလက်ရှိမြန်မာနိုင်ငံရဲ့အခြေအနေပေါ်မှာပေါ့လေသဘောထားအမြင်ဘယ်လိုရှိပါလဲရှင့
်။အဲကျွန်တော်ဦးနာတင်တတ်လို့ပေါ့နော်။ရှင်ပြီးတော့ကြည့်ဆိုကျွန်တော်တို့တော့ပြောပါလာတယ်။အဲကျွန်တော်တို့ဘက်ကရှုတော့ကကြည့်လို့ရှိရင်တော့ဟုတ်ပါမလားဖြစ်နိုင်ပါမလားတကယ်လားဆိုတဲ့အနေထားကကိုကြော်ပြီးတော့လက်တွေ့ဒီကိစ္စကြီးကတော့ပြန်မပြောင်းအောင်လက်တွေ့ဒီကိစ္စအပြောင်းလဲအောင်မြင်အောင်လုပ်ဖို့ဆိုဆွေးနွေးကြချပြီးတော့ကျွန်တော်တို့ဝင်ရောက်လာတဲ့ကိစ္စဖြစ်တယ်ကျွန်တော်တို့ကရှေ့လုပ်ငန်းကိုကြည့်ပြီးလုပ်နေတယ်ဦးသိန်းစိန်နဲ့အစိုးရကလည်းရှေ့ကိုဘယ်လိုတွားမလဲဆိုတော့ကြည့်ပြီးတော့စူးစမ်းနေတယ်ဆိုတော့တွေ့ရတယ်ဆိုတော့ကျွန်တော်အမြင်နဲ့ကပြောမယ်ဆိုရင်တော့မနစ်ကနဲ့ဆိုင်တော့ဒီနေ့မှာပြည်ပြည်တွန်းလှန်မှုတွေရှိတယ်လက်တွေ့ဘယ်လိုပါဝင်မလဲဆိုတဲ့အနေအထားနဲ့တင်ပြချင်ပါတယ
်ဒီမြန်မာပြည်ခီးစဉ်အတွင်းမှာဆရာတွေနဲ့ဘယ်သူတွေနဲ့တွေ့ဖို့ရှိပါလဲဘာတွေလှုပ်ဆောင်သွားမှာပါလဲဆရာ
ကျွန်တော်လူမတ်တမက်ကကိစ္စရေနောက်တစ်ခါကျွန်တော်ဖြစ်နိုင်ရင်တော့ကျွန်တော်ဒီအလို့ရှင်တွေကိုလည်းကျွန်တော်လာမဲ့ရင်းနှီးမြှုပ်နှံမှုတွေဝင်လာမဲ့ဆိုရင်ကျွန်တော်ဘယ်လိုပြင်ဆင်ထားဖို့လို့လည်းပြင်ဆင်ထားရင်နိုင်ငံအတွက်အကျိုးရှိမယ်အလို့ရှင်တွေအကျိုးရှိမယ်အလို့သမားတွေအကျိုးရှိမယ်ဆိုတော့ကျွန်တော်ဆွေးနွေးဖို့ကျွန်တော်ကြိုးစားပါမယ်လိုအပ်လို့ပေါ့နော်ကျွန်တော်တို့ခေါ်ပြီးတော့တိုင်ပင်တဲ့လူရှိတဲ့ဆွေးနွေးတဲ့လူရှိတော့ကျွန်တော်တို့မတူဘူးမဆိုပူးပေါင်းလှုပ်ဆောင်ဖို့ကျွန်တော်အချိန်လေးရှိပါတယ်ကျွန်တော်တို့ NLD ကိုတော့ကျွန်တော်တို့ဒီတွဲခွင့်တောင်းမဲ့လို့ပြီးတော့ကျွန်တော်တောင်းပါပါရထုတ်တခြားပါတီတွေလည်းဒီတိုင်းပါပဲအဲဒီကျွန်တော်တို့ပြင်မယ်ဆိုရင်ပေါ့နော်ခွင့်တောင်းရတယ်ဆိုရင်ကျွန်တော်တို့ပြပါမယ်ထုတ်တူအစိုးရပိုင်းနဲ့ဒီလိုပါပဲကျွန်တော်တို့ကိုလိုအပ်လို့ကျွန်တော်တို့ခိုင်းတယ်ဆိုရင်ကျွန်တော်တို့ကတော့ကျွန်တော်တတ်နိုင်တဲ့ပိုင်းရပါနော်ကျွန်တော်တို့ကိုယ်တိုင်ပဲဖြစ်ဖြစ်ပြည်ပဆိုင်လူမသားမကနေပဲဖြစ်ဖြစ်အဲလိုနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့ကဝိုင်းပြီးတော့ပူးပေါင်းဆောင်ရွက်ဖို့အချိန်လေးရှိပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာဦးမောင်ကျေးဇူးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်ခင်ဗျ